အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းခေါ်ဆိုမှုတွေကိုထောက်လိုင်းရေးဌာနကစောင့်ကြည့်နားထောင်ခဲ့တယ်ဆိုပြီးတော့ပြည်ပသတင်းဌာနတွေကိုဖွင့်ချလိုက်သူဟာ NSA အမျိုးသားလူညုံရေးဌာနမှာတာဝန်ထမ်းဆောင်သူဝန်ထမ်းဖြစ်တယ်လို့ဗြိတိန်နဲ့အမေရိကန်သတင်းစာကြီးတွေကဖော်ထုတ်လိုက်ကြပါတယ်။ဒီလျှို့ဝှက်သတင်းအချက်အလက်တွေစတင်ဖော်ပြခဲ့တဲ့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကသတင်းစာကြီးနှစ်ဆောင်ကိုအဲ့ဒီဝန်ထမ်းကအကြောင်းကြားလာတာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အမေရိကန်မျိုးသားလူညိုရေးအေဂျင်စီအဖွဲ့ကနိုင်ငံတကာတန်းနဲ့ချီတဲ့တယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေကိုစုဆောင်းခဲ့တဲ့ဆိုတဲ့သတင်းကိုထုတ်ဖော်ပြောဆိုသူဟာသူဖြစ်တဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက် The Guardian သတင်းစာနဲ့အမေရိကန်နိုင်ငံက The Washington Post သတင်းစာတွေကိုအသက်29နှစ်အရွယ် Edward Snowden ဆိုသူကပြောဆိုခဲ့တာဖြစ်ပါတယ
်။ But over time that awareness of wrongdoing sort of builds up.And you feel compelled to talk about it. And the more you talk about it, the more you're ignored, the more you're told it's not a problem.
မောင်ရွေးမှုကိုကျူးလွန်နေတယ်ဆိုတဲ့အကြောင်းအချင်းကြာကြာသိရှိလာလေလေစိတ်ထဲမှာဒီကိစ္စကိုပြောဖို့ပြောရမယ်ဆိုတဲ့စိတ်ကဝင်လာလေလေပါပဲ။ပြောပြန်တော့လေများများပြောလေမတိကျိုးကျွံပြုခံရပြီးပြဿနာမဟုတ်ပါဘူးလို့တုံ့ပြန်ခံရလေလေပါပဲ။အဆုံးသတ်မတော့ဒီကိစ္စဟာအစိုးရကအလုတ်ခံထားသူတဦးတရားကဆုံးဖြတ်ရမှာမဟုတ်ပဲလူလူကပဲဆုံးဖြတ်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသဘောပေါက်လာပါတယ်။
သူ့လို့ရအတွက်သူ့အနေနဲ့တံပြန်အကျိုးသက်ရောက်မှုတွေကိုခံစားရမယ်ဆိုတာသိပါတယ်လို့အမေရိကန်နိုင်ငံကနေဟောင်ကောင်ကျွန်းကိုပြီးခဲ့တဲ့လတော့ကထွက်ပြေးသွားခဲ့တဲ့ Edward Snowden ကပြောပါတယ
် You can't come forward against the world's most powerful intelligence agencies and be completely free from risk because they're such powerful adversaries
ကဘာအင်အားအကြီးဆုံးထောက်လိုင်းဌာနကိုစန့်ကျင်တဲ့လောက်ရလှုပ်ဆောင်ပြီးခမရအနေနဲ့ဘလို့အနေအမျိုးမှယင်မဆိုင်ရနိုင်ဘူးဆိုတာတော့မဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဟာခမရရဲ့အင်အားကြီးမားလွန်းတဲ့ရံပတ်ဖြစ်နေတဲ့အတွက်အတိတ်ပဲရှိရှိဘလို့မှစန့်ကျင်လို့မရနိုင်ပါဘူးသူတို့ကခမရကိုဖမ်းကြည့်ရင်အချိန်မီဖမ်းလိုက်နိုင်မှာပါပဲ
လွတ်လပ်စွာပြောဆိုခွင့်နဲ့ကိုရီးကိုရာအချက်လက်တွေလုံခြုံမှုကိုယုံကြည်တဲ့ဘယ်တိုင်းပြည်မှာမဆိုသူ့အနေနဲ့နိုင်ငံရေးခလုံးဝင်လျှောက်ထားတော့မှာဖြစ်တယ်လို့လဲစနိုဒန်က The Washington Post သတင်းစာကိုပြောပါတယ်။တမောင်မြစွာသောအမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကို NSA လို့ခေါ်တဲ့မြို့သားလုံခြုံရေးအေဂျင်စီကစုဆောင်းနေတယ်ဆိုတဲ့အကြောင်း Britain အခြေစိုက် The Guardian သတင်းစာမှာပြီးခဲ့တဲ့သတင်းပတ်အတွင်းစတင်ဖော်ပြခဲ့တာပါ။ဒါ့အပြင် NSA နဲ့ FBI ပြည်ထောင်စုထောက်လိုင်းရေးဘူရိုတို့ကလည်းPrism ဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်နိုင်ငံတွေကအင်တာနက်ကုမ္ပဏီတွေထဲဝင်ရောက်ကြည့်ရှုခွင့်ရှိတဲ့အစီအစဉ်ပြုလုပ်ပြီးတော့သတင်းအချက်အလက်တွေစုဆောင်းနေတဲ့အကြောင်း The Washington Post နဲ့ The Guardian သတင်းစာတွေမှာဖော်ပြခဲ့ပါတယ်။အခုလိုသတင်းတွေထွက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကညှင်းဆိုတာတော့မရှိပါဘူး။အမေရိကန်အရာရှိတွေကတော့တယ်လီဖုန်းခေါ်ဆိုမှုတွေကိုဘယ်သူကမှနားထောင်ခြင်းမရှိသလိုအခုလိုစုဆောင်းရရှိခဲ့တဲ့သတင်းအချက်အလက်တွေကနေအကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်အတော်များများကိုဟန်တာနိုင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။